Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာ26ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနိုမီတာ25 32 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အတိုက်ခံဒီမိုကရက်တီကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့စနေအတွင်းစစ်ကြောင်တည်ဆုံးသူအရတားတသိန်းယောက်ရှိတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်နဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့လူမျိုးလုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံးမှာတရားဆွဲခဲ့တာနဲ့ပတ်သက်ပြီ
း genocide တကယ်ချမှတ်ချဆိုတာကျွန်တော်မစင်စားနိုင်ပါဘာဖြစ်လို့ဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူးဒါကြောင့်မလို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက genocide ရှိတယ်ဆိုပြီးဆုံးဖြတ်ချက်ချမှတ်လို့ပေါ့မသိ
ဒီမနက်ကဆိုင်ရာဂျပန်သားမကြီးအီချီရိုမာရူယာမာပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမြကြခင်မှာနားဆင်ရဖို့ရှိပါတယ်ထပ်ပြင်ဒီကနေ့မှာကြားရတဲ့ကရင်နှစ်သက်ကူပွဲတော်ခန္ဓာကိုမြန်မာနိုင်ငံကနေရာနံပြားမှာကျင်းပခဲ့တဲ့ကြောင်းတခါထိုင်းမြန်မာနယ်စပ်မြောက်ပြည်မျိုးကခြေကံဆောင်းအုံတွေတိုးတက်ဖို့အတွက်ထိုင်းကအတိုးနိုးအ ਨੇ ဆုံးနဲ့ငွေချေးမယ်ဆိုတဲ့အကြောင်းပါဝင်နောက်ပိုင်းမှာတော့ဒီဇင်ဘာတိလက်ဆောင်ဖြစ်တဲ့အချင်းတစ်ပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေကြတဲ့အတိုက်ခံဒီမိုကရက်တီကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်နိုင်ငံတော်လုံခြုံရေးကိုချင်းချောက်မှုအဖြစ်ဆွဆွဲပြီးတရားစွဲဖို့တက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့ကြတဲ့ဒီမိုကရက်တီဟာအခုကျတော့အချင်းယူဖို့ပြောနေတာဟာလင်ညာပြောဆိုနေတဲ့လုပ်ရည်ဖြစ်နေတွစ်တာလူမှုကွန်ရက်ကနေသမ္မတထရန့်ဒီနေ့ပဲပြောလိုက်တာပါအစိုးရကဘာလို့မှမလုပ်တဲ့ဒီမိုကရက်တီဆိုပြီးတော့လေသမ္မတကတုံ့ပြန်ပြောဆိုတော့ပါတယ်သမ္မတပေါ်တရားစွဲဖို့အောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်တီအားလုံးဒီဘက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထောက်ခံလိုက်ကြတဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရမယ့်သမ္မတလည်းဖြစ်လာပါတယ်သမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရဖို့အာဏာအလွတ်သုံးစားလုပ်ခဲ့တယ်လို့သမ္မတရဲ့လုပ်ရည်တွေကိုစုံစမ်းတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုဆွဲချက်တွေနဲ့တရားစွဲလိုက်တာလည်းဖြစ်ပါတယ်အလို့တော်ကဆွဲချက်တွေကိုတက်လို့တော်မှာတရားစွဲရေးလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်ပေးပို့ရမယ့်အစီအစဉ်ကိုတော့လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကစိုင်းငံ့ထားပါတရားစွဲကိုတက်လို့တော်မှာကြားနာမယ့်လုပ်ငန်းစဉ်နဲ့ပတ်သက်လို့တက်လို့တော်မှာစီကံသတ်မှတ်ချက်ချမှတ်ရမှာသဘောတူညီချက်မရမချင်းအလို့တော်ကဆွဲချက်တွေကိုပေးပို့ဖို့မှမဟုတ်တဲ့အကြောင်းလဲလွှတ်တော်ဥက္ကဋ္ဌဖလိုစီကပြောဆိုထားပါတယ
်အစ္စရေးနိုင်ငံမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကြရင်လီကွတ်ပါတီကိုဦးဆောင်အရွေးခံမယ့်သမ္မတလောင်းရွေးပွဲကိုဒီကနေ့ပါတီတွင်ကျင်းပနေပါတယ်ဒီတနေ့ထဲမှာနှစ်ချိန်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာလီကွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့သလိုဝန်ကြီးချုပ်ဘန်ဂျမင်နတ်တန်ယူကလည်းညွန်ပေါင်းအစိုးရမဖွင့်နိုင်တာကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြိုင်ဘက်ဂီဒီယန်ဆာကသူသာပိုသင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်လို့ပြောကြားမဲဆွဲခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်နတ်တန်ယူအပေါ်ပါတီတွင်ထောက်ခံသူတွေများနေစေဖြစ်ပြီးခေါင်းဆောင်ပြန်အရွေးခံရမယ်လို့လေ့လာသူတွေကခန့်မှန်းနေကြပါတယ်။အဂရိလိုက်စားမှုတုံးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်အပေါ်လိန်ညာမှုလက်စားမှုယုံကြည်မှုဖောက်ဖျက်မှုတို့နဲ့ပြီးခဲ့တဲ့လတုန်းကဆွဲချက်တင်ခဲ့ပါတယ်။ပါတီဝင်တွေဘယ်သူကိုရေးချွဲမလဲဆိုတဲ့အဖြေကတော့နှစ်ဖက်လောက်မှသိရမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲအတွက်အစ္စရေးတောင်ပိုင်းကအက်စကီလီယွန်စိတ်ကမ်းမြို့မှာဝန်ကြီးချုပ်နတ်တန်ညာဟုပုံထုံးနေညာပိုင်းတို့ကမဲဆွဲပွဲလုပ်နေစဉ်ဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးတစ်ခုနဲ့ပစ်ခတ်ခဲ့တာကြောင့်မဲဆွဲနေတဲ့စင်ပေါ်ကနေဝန်ကြီးချုပ်အမြန်ပြင်းစင်ခဲ့ရပါတယ်။ဂါဇာဒေသဘက်ကပစ်လိုက်တဲ့ရော့ကက်ဒုံးကိုအစ္စရေးဒုံးခွင်ဒုံးစနစ်နဲ့ပစ်ခွင်းခဲ့ရတယ်လို့အစ္စရေးစစ်တပ်ကလည်းအတည်ပြုပါတယ်။လက်တုံပြန်တဲ့အနေနဲ့ဂါဇာမှာရှိတဲ့ဟားမတ်စစ်သွေးကြွပစ်မှတ်တွေအပေါ်ရော့ကက်ဒုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့စနစ်တွင်စစ်ကြောင်တည်ဆုံသူအရသာတသိန်းကျော်ရှိခဲ့တဲ့အကြောင်းနဲ့ဆက်ရှိနှစ်ကြာပြစ်ခတ်အဆုံးသတ်နိုင်ရေးတပ်ဆိုင်သူတွေအလုံးကစစ်မှန်ပြီးခိုင်မာတဲ့ခြေလှမ်းတွေလှမ်းညားဖို့လည်းကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နိုင်ငံမျိုးပိုင်းဘောက်ကပြည်နယ်မှာတာလီဘန်ကြီးရဲ့ဒီကနေ့မနေ့အယုံတက်ချင်စီးနင်းတက်ခဲ့မှုတွင်အာဖဂန်စစ်သား10ယောက်တမနဲ့သေဆုံးသွားတဲ့အကြောင်းသတင်းနဲ့တူကုလသမဂ္ဂရဲ့သတိပေးချက်ထွက်ပေါ်လာတာပါအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအစီအစဉ် UNAMA အကြီးအကဲတာတာမီချီယမာမိုတိုရဲ့ကြေညာချက်ထဲမှာတော့အရသာအများပြားသေဆုံးနေရတဲ့အခြေအနေကိုမိမောင်းထုတ်ပြထားပါတယ်အရသာတွေ သိဆုံးမှုယုံနေအောင်သက်ဆိုင်သူတွေအားလုံးအနေနဲ့ပြစ်ကတ်တွေကိုရှင်းချကြဖို့နိုင်ငံရေးအရာအဖြစ်ရှင်းနေအောင်အာဖဂန်နိုင်ငံအင်အားစုတွေချဆွေးနွေးနိုင်မယ့်အခြေအနေတွေဖန်တီးကြဖို့လည်းတိုက်တွန်းထားတာပါ။ဒီချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းဘော့ကီနယ်ကစစ်ကန်တခုကိုတဘုံတွေပြစ်မှတ်ထားတိုက်ခတ်ခဲ့ရာကအာဖဂန်စစ်သား6ယောက်သေဆုံးပြီး3ယောက်ထဏ်ရခဲ့ကြောင်းလည်းကာဝေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အသေးခံကာဗွန်ခွဲတက်ခတ်ပြီးစစ်ကန်ကိုစီးနင်းသိပ်ပိုက်နိုင်ခဲ့တဲ့အကြောင်းပြောဆိုထားတာပါ။တိုက်ပွဲအတွင်းအာဖဂန်စစ်သား12ယောက်သေဆုံးပြီး6ယောက်ဒဏ်ရာရကြောင်းလည်းတာလီဘန်နေဘက်ကပြောဆိုခဲ့ပေမဲ့တရားအတည်ပြုလို့တော့မရပါဘူး။တင်းလာနေမှာတော့လည်းဘောက်ပြည်နယ်ထဲမှာပဲခရိုင်တစ်ခုမှရှိတဲ့စစ်ကန်ကိုတာလီဘန်တွေတက်ခတ်ခဲ့ရမှာတော့အာဖဂန်စစ်သား15ယောက်သေဆုံးပြီးအများအပြားလည်းဒဏ်ရာတွေရရှိခဲ့ကြပါတယ်။
အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်သေဆုံးပြီးအိန္ဒိယစစ်သား1ယောက်သေဆုံးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီဝါမြို့မှာအိန္ဒိယဘက်ကပစ်လို့စစ်သား2ယောက်သေဆုံးခဲ့ပြီးတဲ့နောက်ပြန်လည်ပစ်ခတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဟာဂျီပယာမြို့မှာလည်းနှစ်ဖက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ရန်စမှုမရှိဘဲအပြစ်ခတ်ရစရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမော့ကရီရှိကလည်းငြင်းချမ်းနေတဲ့ဒေသမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကငြင်းချမ်းမှုပြက်ပြားအောင်လှုပ်တာလို့အပြစ်တင်ပါတယ်။အိန္ဒိယဘက်ကလည်းပါကစ္စတန်ဘက်ကဆလို့ပြန်ကလေးပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသတွေကရန်ပိုဝါမြို့မှာပုံထုနေတုန်းကစစ်စခန်းတွေပေါ်ပစ်မှတ်ထားပြီးပါကစ္စတန်ဘက်ကတိုက်ခိုက်ခဲ့လို့အိန္ဒိယစစ်သားတယောက်သေဆုံးတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးရာဂျက်ရှ်ဂါလီယာကပြောပါတယ်။ဒါကြောင့်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့မြို့တွေကိုအိန္ဒိယအစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရုပ်သိမ်းပြီးတော့အိန္ဒိယပြည်မကြီးအစိုးရအုပ်ချုပ်မှုလက်အောက်ပြန်ထားခဲ့တဲ့အောက်တိုဘာလတည်းကတင်းမာမှုတွေရှိနေတာပါ။ကိုလိုနီအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားအရေးကြောင့်စစ်ပွဲနှစ်ခါဖြစ်ပွားခဲ့ပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်ไตโดมิเตอร์32 kHz 9335 ਨੇ ปฐมนาทีวัดมาไตลัมมิเตอร์190 kHz 1505ตัวนี้ว่าทุ่นเล่นไปอยู่นะครับ
ยูอเมริกันทันญมาบายซีซั่นเยจาตาบรีนเนี่ยญาแบตเตอรี่นี่ก็เสร็จเล็จญาณนี่บาเดကုလသမဂ္ဂကအသီးမပြူထောက်ခံထားတဲ့လီဗျားနိုင်ငံထရီပိုလီမြို့တော်ကအစိုးရအတွက်စစ်ကူဖြစ်တူရကီစစ်တပ်တွေဆီလွတ်ခွင့်ပြုဖို့ရှေ့လဇန်နဝါရီလတဲ့လွတ်တော်မှာမဲခွဲမှာဖြစ်ကြောင်းတူရကီသမ္မတကဒီနေ့ပဲပြောလိုက်ပါတယ်။လွတ်တော်တွေပြန်စပြီးနောက်ဇန်နဝါရီလ10ရက်နဲ့9ရက်နေ့တရရက်မှာမဲခွဲဖြစ်မယ်လို့ခန့်မှန်းထားကြောင်းလည်းတူရကီသမ္မတရီချစ်တိုင်အာရဝန်ကပြောဆိုလိုက်တာပါ။လီဗျားနိုင်ငံမှာစီးရီးယားဝင်ရောက်စုဖက်မဲ့အစီအစဉ်ကိုအတိုက်ခံတွေကကန့်ကွက်နေပေမဲ့လွတ်တော်မှာသမ္မတရဲ့ပါတီကအများစုဖြစ်တာကြောင့်အတည်ပြုဖြစ်လိမ့်မယ်လို့လည်းညွှန်လင်းရပါတယ်။လီဗျားဝန်ကြီးချုပ်ဖယက်ဆာရာချက်အခုညတောက်ကန်ချက်ရဆင်လွတ်ဖို့စဉ်းစားနေတာဖြစ်တဲ့ကြောင်းလည်းတူရကီသမ္မတကပြောဆိုထားပါတယ်။လီဗျားဝန်ကြီးချုပ်နဲ့တူရကီသမ္မတတို့ကြားပြီးခဲ့တဲ့လတိုင်းမှာပဲလွန်ယူရေးဆိုင်ရာသဘောတူညီချက်တရက်ကိုတူရကီနိုင်ငံအစ္စတန်ဘူမှာလက်မှတ်ရေးထိုးသဘောတူခဲ့ကြတာပါ။နိုင်ငံကအတိမတ်ပြုအစိုးရရုံးဆိုင်ရာထရီပိုလီမြို့တော်ကိုတော့နိုင်ငံရှေ့ဘက်ကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာအက်ဖတာဦးဆောင်တဲ့အတိုက်ခံတပ်ဖွဲ့တွေကသိမ်းပိုက်နိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်။ထရီပိုလီမြို့တော်ကအစိုးရနဲ့နိုင်ငံရှေ့ဘက်ကစင်ပြိုင်ဆွေးရတွေကိုတော့လက်နက်ကင်ဖွဲ့တွေနဲ့ပြပအစိုးရတွေကအသီးသီးထောက်ခံမှုပေးထားကြတာပါ။လီဗျားနိုင်ငံမှာအာနာရှင်အောင်မမဂရာဖီကိုရာလူကဖယ်ရှားတပြက်ခဲ့တဲ့2011ခုနှစ်နောက်ပိုင်းကစလို့မတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ရေမန်နိုင်ငံမြောက်ပိုင်းဆာဒါမြို့တွေကဈေးတစ်ခုမှာတိုက်ခိုက်ခံရမှုကြောင့်ရဲသား18ယောက်တေဆုံးသွားတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တလားကျော်အတွင်းအဲ့ဒီနေရာမှာပဲတတိယအကြိမ်တိုက်ခိုက်ခံရတာပါ။ဆာဒီဥဆောင်တဲ့ပူပေါင်းတပ်တွေစစ်ကူတိုက်ပေးနေတဲ့ယေမန်အစိုးရတပ်တွေနဲ့ဟူသီတပုံတွေကြားမှာအကြီးအကျယ်တိုက်ပွဲတွေဖြစ်ခဲ့တဲ့ယေမန်မှာတော်တော်လေးတည်ငြိမ်နေကြမှာပဲအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဟူသီတပုံတွေအမကန်ရှိတဲ့ဆာဒါမျိုးတွေကအယ်ရော့ခ်ဈေးတိုက်ခိုက်ခံရမှုအတွင်းမှာသေဆုံးသူ18ယောက်မှ12ယောက်ကအီသီယိုးပီးယားကနေအလုလာလုနေကြသူတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အင်္ဂါနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူတွေကဘလို့တိုက်ခိုက်ခဲ့တယ်ဆိုတာအသေးစိတ်မပြောပေမဲ့12ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ဈေးရှိတဲ့မိုနာဘစ်ခရိုင်အပေါ်စစ်စစ်ရေးလုပ်ခဲ့တယ်လို့ဆာဒီဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကဒီကနေ့ပြောကြားပါတယ်။ပူပေါင်းတပ်တွေဖွဲ့စည်းထားတဲ့ GIAT အဖွဲ့က ထိခိုက်ဆုံးရှုံးမှုတွေအပေါ်တီးခြားလွတ်လပ်ပြီးတော့စုံစမ်းမှုတွေလုပ်ပြီးတိုက်ခိုက်မှုပေါ်စမ်းစစ်တုံးတက်သွားမှာဖြစ်တယ်လို့အဖွဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံလေပိုင်းမှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တဲ့ကြောင့်လူ70ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တိုင်ဖုန်းမုန်တဲ့ဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာဖြတ်သန်းတိုက်ခိုက်စဉ်တနအီလီတိုင်တုံးကီလိုမီတာ120လောက်နဲ့မိုးတီးထက်စွာရွာသွန်းခဲ့တာပါ။မုန်တဲ့ကြောင့်လူပေါင်းထောင်ပေါင်းချီတင်းရှောင်ခဲ့ရပြီးစာတင်ကြောင်းတွေအားစားယူနေတဲ့အစိုးရအဆောက်အဦတွေမှာယာယီခုလုံခဲ့ကြရပါတယ်။ကရိုတီမောပြည်ဆွေးမှုတွေရက်ဆိုင်ထားတဲ့အတွက်မနေ့ကလည်းစစ်ကမ်းတွေမှာလူ1000ကျော်လောက်တောင်တင်ခဲ့တယ်လို့ပြည်ရင်းလေရင်ခီးစဉ်တွေလည်းရက်ဆိုင်ထားခဲ့ရတာပါမွန်နိုင်ရသည်နိုဝင်ဘာလလယ်လောက်မှာအဆုံးသတ်လို့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမုန်တိုင်းတွေဖြတ်တန်းတက်ခိုက်တာခံရလို့ရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးအဝါဆုံးကြုံခဲ့ရတဲ့2013ခုနှစ်နိုဝင်ဘာလတဲ့ high-end တိုင်ဖုန်းမုန်တိုင်းတက်ခိုက်ခဲ့ရမှာတော့လူပေါင်း6000ကျော်သေဆုံးခဲ့ပြီးအင်ဂျင်2သိန်းလောက်လည်းပျက်စီးခဲ့တာပါအင်အားအပြင်းဆုံးဖြစ်တဲ့မန်ကော့မုန်တိုင်းတိုင်ဖုန်းမုန်တိုင်းတက်ခတ်ခဲ့ရမှာလဲ2018ခုနှစ်စက်တင်ဘာလတည်းတက်ခတ်ခဲ့တုန်းကလဲမနီလာမြို့တော်ရဲ့မြောက်ဖက်တောင်ထူထက်ရဒေသမှာလူပေါင်း82ယောက်ထိသေဆုံးခဲ့ပူပါတယ
်ခရစ်စမတ်ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးတော့ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာ shopping center ကြီးတွေကိုတတိယနေ့အဖြစ်ဝင်ရောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်shopping center ပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝက်မှာရှိတဲ့ shopping center တွေကိုပြစ်မှတ်ထားပြီးတော့ Christmas အကြိုနေ့တွေကစတင်ဆန္ဒပြနေကြတာပါဒီကနေ့ဆန္ဒပြကြသူအရေအတွက်ဟာလွန်ခဲ့တဲ့2ရက်လောက်ကလောက်မများပါဘူးဒါပေမဲ့ကောင်လုံးကျွန်းဆွယ်မှာလူသွားများတဲ့ shopping center တွေနားနဲ့ new territory ဒေသတွေမှာအထူးကယုံနှိမ့်နေရေးရဲတွေဟာလုံခြုံရေးကင်းလှည့်ခဲ့ကြပါတယ် RTHK သတင်းဌာနရဲ့သတင်းအရတိုက်ပိုအရက်က shopping mall တစ်ခုမှာရဲကတော်တော်များများကိုဖမ်းဆီးခဲ့ပါတယ်။ shopping center တွေထဲကတချို့စားသောက်ဆိုင်တွေ၊စတိုးဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ကြပါတယ်။အင်္ဂါနေ့တုန်းကဆန္ဒပြပွဲတုန်းကတော့ဈေးဝယ်သူတွေ၊ကမ္ဘာလှည့်ခီးစည်တွေနဲ့စီကားနေတဲ့ဟောင်ကောင်မြို့လေစီးပွားရေးအချက်အချာကြတဲ့နေရာတွေမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့လို့အကြမ်းဖက်ဆန္ဒပြမှုတွေဆဖြစ်ခဲ့ပါတယ်။နှစ်သက်ကူးနေမှာလည်းအကြီးအကျယ်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်သူတွေစီစဉ်နေပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေကြသူတချို့ကဟောင်ကောင်လွတ်မြောက်ရေးအတွက်တော်လှန်ကြဆိုတဲ့ဆိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာအဲဥရီပါဝင်ကုန်သွယ်ရေးဆိုင်ရာကန့်သက်ချက်တွေကိုအပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ကာကွယ်ရေးအဲဥရီမှာတရုတ်ကုမ္ပဏီတွေပေါ်ကန့်သက်ချက်တွေပါဝင်နေတာကိုလက်မခံနိုင်တဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။
နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြမွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ ICJ မှာတရားစွဲခဲ့တဲ့ပေါ်ဂျပန်နိုင်ငံရဲ့ယက်တီချက်ကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိခဲ့တယ်ဆိုပြီးကမ္ဘောဒီးယားနိုင်ငံရဲ့ဆွဆွဲချက်ကို ICJ နိုင်ငံကတရားရုံးမှာရင်ဆိုင်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နေမှာအစိုးရအဖွဲ့ယက်တီချက်ကိုဂျပန်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှု genocide အမှန်တကယ်မရှိခဲ့ဘူးဆိုတာယုံကြည်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးကဒီဇင်ဘာ26ရက်ဒီကနေ့သူ့နေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမီဒီယာတွေကိုပြောကြားလိုက်ပါတယ်။ဒီပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာလူမျိုးတုံးသတ်ဖြတ်မှု genocide မရှိဘူးဆိုတာသူ့အနေနဲ့ယုံကြည်ကြောင်းဂျပန်သံတမန်ကြီးမစ္စတာအီချီယိုမာရီယာမာကဒီနေ့ဒီဇင်ဘာ26ရက်သူ့နေအိမ်မှာလုပ်တဲ့မီဒီယာတွေ့ဆုံပွဲမှာသတင်းထုတ်တွေကိုပြောခဲ့တာပါ
။ genocide တကယ်ချမချားဆိုတာကျွန်တော်မစင်စားနိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ genocide ရှိတယ်ကျွန်တော်မသိပါဘူး။ဒါကြောင့်မို့လို့အပြည်ပြည်ဆိုင်ရာအဲ့ဒီတရားရုံးက genocide ရှိတယ်ဆိုပြီးတော့ဆုံးပြတ်ချမလို့တော့မသိပါဘူး
။တကယ်လို့မြန်မာနိုင်ငံအတွက် ICJ ကကြားဖြတ်အရေးယူဆောင်ရွက်မှုတွေလုံဆောင်ရမယ်လို့ဆုံးဖြတ်ချက်ချပေးမယ်ဆိုရင်လေဂျပန်အစိုးရကတက်နိုင်တဲ့ဘက်ကအကူအညီပေးသွားမှာဖြစ်ကြောင်းလဲသူကပြောပါတယ် ICJ ကိစ္စမှာဂျပန်အစိုးရကမြန်မာအစိုးရကိုထောက်ခံတာဟာဂျပန်နဲ့အနောက်နိုင်ငံတွေကြားသဘောထားကွဲလွဲနေရမျိုးမဟုတ်ကြောင်းမြန်မာဒီမိုကရေစီရေးအောင်မြင်ဖို့နိုင်ငံတကာနဲ့ဆက်ဆံရေးအဆင်ပြေဖို့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အနောက်နိုင်ငံတွေနဲ့သဘောထားထပ်တူဖြစ်ကြောင်းလဲဂျပန်တာဝန်ကြီးမစ္စတာအီချီယိုမာယူရှာမာကပြောပါတယ်
အနောက်နိုင်ငံအစိုးရကဒီလိုပေါ်ပြီးတော့ပြရခဲ့တာလည်းရှိတယ်ဝေဖန်တာလည်းရှိလို့ရှိပေမဲ့ အဲ့ဒီသူကတကယ်ရည်ရွယ်နေတာကပါလေဆိုတော့ဒီဒီမိုကရေစီအောင်မြင်ခြင်းကြည့်တယ်ဗမာပြည်သူလူထုကိုအဲ့ဒီဟိုအဲ့ဒီနေတိုင်းအဲ့ဒီအစီအပြည့်စေခြင်းတွေဇီဝရည်တိုးတက်စေခြင်းတွေအဲ့ဒီရည်ရွယ်ခြင်းတွေအဲ့ဒီလိုဆိုရင်ကျွန်တော်တို့ဂျပန်ဆိုရဲ့ရည်ရွယ်ခြင်းတွေအနောက်နိုင်ငံများရဲ့အစိုးရရဲ့ရည်ရွယ်ချက်ကဟိုအတူတူတော့ပြည့်တယ်လို့ကျွန်တော်ပြောနိုင်ပါတယ်
ဂျပန်နိုင်ငံလက်ရှိညွန်မောင်းအစိုးရအဖွဲ့ကကွန်မဲအီတိုပါတီရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ်မစ္စတာယာမာဂူချီရဲ့ဒီအပိုင်းမြန်မာပြည်ခီးစဉ်ထဲမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့နဲ့တီးခြားစီတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကိုဆွေးနွေးခဲ့ကြရလို့လည်းပြောပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဂျပန်နိုင်ငံကဆက်ပြီးကူညီသွားမယ့်အခြေအနေကိုအထက်လွှတ်တော်အမတ်မစ္စတာယာမာဂူချီကနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတုန်းပြောခဲ့ရပါဂျပန်နိုင်ငံကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အစဉ်တစိုက်အကူအညီတွေပေးနေတဲ့အပြင်မနှစ်ကလည်းဒီအချိန်ဂျပန်အစိုးရကရခိုင်ပြည်နယ်တဲတပတ်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဂျပန်ရန်ငွေတန်း300ကျော်အကူအညီပေးဖို့ဆုံးဖြတ်ခဲ့ပါတယ
်။ဒေါက်တာရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲ။ဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတဖက်သက်အပြစ်ခံရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်မာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ငင်းငယ်ကြီးအတွက်မျောလင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ဟုတ်ပါရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ဒီကနေ့ချက်ရောက်တဲ့ကရင်နှစ်သက်ကူပွဲတော်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဒီကနေ့ချက်ရောက်တဲ့ကရင်မျိုးသားနှစ်သက်ကူမှာမြန်မာနိုင်ငံရဲ့ရက်ကဒေသအသီးသီးမှာနေထိုင်ကြတဲ့ကင်းတိုင်းသားတွေဖွဲ့တော်ချင်းမှဆင်နွှဲနေကြပါတယ်။နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာရေးထိုးပြီးတဲ့နောက်မှာအခုလိုကရင်မျိုးသားနှစ်သက်ကူနေကိုနိုင်ငံလုံးတိုင်းတာနဲ့လလလကျင်းပလာနိုင်တယ်လို့ KNU အဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မဆူဆူကမေးမြန်းပြီးတော့ပြပို့ထားပါတယ်ခင်ဗျာ
။ကရင်နဲ့2959ခုနှစ်ပြာတိုလာဆန်းတရက်ဒီကနေ့မှာကြာရောက်တဲ့ကရင်အမျိုးသားနှစ်သက်ကူနေမှာဒေသအသီးသီးမှာရှိတဲ့ကရင်တိုင်းရင်းသားတွေနှစ်သက်ကူပွဲတော်ဆင်နွှဲနေကြတာပါ။ဒီနှစ်မှာနှစ်သက်ကူးနေကိုကရင်လက်နက်ကိုင်အဖွဲ့ KNU အနေနဲ့တီးခြားချင်းမှနေသလိုကရင်ပြည်သူတွေနဲ့လည်းပူးပေါင်းပြီးဆင်နွှဲနေတယ်လို့ KNU ဒုတိယဥက္ကဋ္ဌဗဒုစောကွယ်ထူဝင်းကပြောပါတယ်။အရင်ကနိုင်ငံရေးအခြေအနေကြောင့်ကရင်နှစ်သက်ကူးပွဲတော်ချင်းမတဲ့နေရာမှာအခက်ခဲရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့နှစ်သက်ကူးပွဲဆင်နွှဲလာနိုင်တယ်လို့လည်းဗဒုစောကွယ်ထူဝင်းကပြောပါတယ်။
ကျွန်တော်တို့အပြစ်ခတ်ရဆေးရမလုံးမီကာလကပြည်ပြည်တွင်းမှာရှိတဲ့ကျွန်တော်တို့ကရင်မျိုးသားတွေကနှစ်တကူချင်းပတ်တဲ့နေရာမှာလွတ်လွတ်လပ်လပ်ချင်းပတ်ပိုင်တွင်တော့မရှိဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လဲဆိုတော့ဒါကတစ်ဖက်ကပြန်ချီလို့ရှိရင်လည်းနိုင်ငံရေးအရအစိုးရဘက်ကလည်းစိုးရိမ်မှုလည်းရှိတာပေါ့နော်။ကရင်ကပြန်ဆူဆီးပြီးတော့တကူကူများနှုတ်မွေလည်းအစိုးရကိုဆန့်ကျင်ပဲဆေးရမှုများလုပ်လာဆိုတဲ့အပိုင်းကလည်းရှိနေ။အခုကတော့ကျွန်တော်တို့အပြစ်ခတ်ရဆေးဆောင်ရပြီးတဲ့နောက်ပိုင်းမှာလွတ်လွတ်လပ်လပ်နဲ့တနိုင်ငံလုံးမှာနေရာဒါကအနောက်ပြားမှာကျွန်တော်တို့ကျင်းပနိုင်တယ်လို့ပြောလို့ရတယ်ကျွန်တော်တို့လက်နက်ကပဋိပက္ခဖြစ်တဲ့ဒေသမှာလည်းအခုကကျင်းပတဲ့အချိန်မှာပြည်ထောင်စုကနုံးလို့လည်းအစိုးရဘက်ကတောင်းရှိတဲ့ပုံကိုတည်းရောက်ချင်းမြင့်တယ်လည်းရှိနေပေါ့
ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတို့ရဲ့ရိုးရာဒလေးတွေကိုဖော်ကျူးထားတဲ့ပြပွဲတွေပြတာပြီးဒါဟာကရင်တမျိုးသားလုံးရဲ့အနေထူးနေမြတ်ဖြစ်တယ်လို့ကရင်တိုင်းရင်းသူနော်ဆဲဆဲကပြောပါတယ်Federal Democracy ကိုရရှိဖို့ဟာကရင်တမျိုးသားလုံးရဲ့ရည်ရွယ်ချက်ဖြစ်တာကြောင့်လူငယ်တွေအနေနဲ့ဒီပြောင်းလဲမှုမှာပါဝင်ဖို့မျှော်လင့်ထားကြောင်းသူကပြောပါတယ်
အနာဂတ်မှာကျမတို့လူလာတဲ့ဆယ်တွေဒီမိုကရေစီပြည်တော်စုကိုကျမတို့အခုချိန်မှာဆက်လက်လှုပ်ဆောင်နေတဲ့အတွက်တော့ဒီဆက်ဆက်ပြီးတော့ဒီရာကိုရောက်ရှိနိုင်ဖို့အတွက်ပေါ့နော်ဒါအစီအစဉ်တမျိုးသားလုံးရည်ရဲတဲ့ရည်ရဲဆက်ဖြစ်သလိုကျမတို့လူငယ်တွေပေါ့နော်လေးလာတူပြီးတော့ဒီကြောင်းလေးမှုကိုပါဝင်ပြီးတော့တိုက်ပွဲဝင်ဖို့လည်းရည်ရဲတဲ့ရည်ရဲဆက်ဖြစ်တဲ့အတွက်တော့ဒီဟာကိုတော့အဓိကမြန်မာလာဖြစ်တယ်ပေါ့နော်
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ပြေးပို့တဲ့ကရင်အမျိုးသားနှစ်တကူနှင့်တဝန်ထွားမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးပန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုပြည်ထောင်စုတည်ထောင်ဘက်တွေအဖြစ်အတူတကွရှောင်လန်းလျက်ရှိပြီး2020ရွေးကောက်ပွဲအလွန်စီမျှော်မှန်းပြီးခိုင်မာတဲ့လမ်းကြောင်းတစ်ခုပေါ်ပေါက်လာရေးအတွက်လက်တွေကြကြဖော်ဆောင်နိုင်ရေးကိုနိုင်ငံတော်အစိုးရနဲ့အတူဂျိုးပန်းဆောင်ရွက်နေတာမှာအတက်ဝမ်းမြောက်ဖွယ်ဖြစ်ကြောင်းပါရှိပါတယ်
ဗီဒီယိုသတင်းတော့မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေဇာတာရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံကမြန်မာကိုငွေချေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ထိုင်းမြန်မာနယ်စပ်မြို့မြောက်ရီမှာရှိတဲ့အခြေခံအဆောက်အအုံတွေတိုးတက်ရေးအတွက်ထိုင်းဆိုရကအနေဆုံးအထုံးနှုံနဲ့ချင်းငွေဘတ်989တန်းကို230စာချုပ်နဲ့ချေးဖို့ထိုင်းဆိုရကတည်ပြုချက်ထွက်ပေါ်လာပါပြီ။ထိုင်းဆိုရရဲ့လက်ထောက်ပြောခွင့်ရကိုကူကားပြီးတော့ဘန်ကောက်ပို့သတင်းသားမှဖော်ပြထားပါတယ်။ဒီလိုချင်းငွေဟာမြန်မာအတွက်သာမကထိုင်းနိုင်ငံအတွက်ပို့ပြီးတော့အကျိုးရှိစေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ခင်ဗျာ
။အင်းနီးနာချင်းနိုင်ငံများစီးပွားတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့မဲခေါင်ဒေသကွဲတိုးတက်ရေးစီမံကိန်းအရထိုင်းကမြန်မာကိုငွေချေးဖို့ဆုံးဖြတ်ခဲ့တာပါ။ထိုင်းနိုင်ငံကကုန်သွယ်မှုမှာအရေးပါတဲ့မြို့ဖြစ်တဲ့ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့အခြေခံအဆောက်အအုံများအတွက်အကူအညီပေးရေးကိုဒီဇင်ဘာလ25ရက်နေ့ကထိုင်းအစိုးရအစည်းအဝေးမှာအတည်ပြုခဲ့ကြောင်းထိုင်းအစိုးရရဲ့လက်ထောက်ပြောခွင့်ရရတ်ချတာတနာဒဒကပြောဆိုခဲ့ပါတယ်။နယ်စပ်နေဒေသခံပြည်သူတွေကတော့အခုလိုထိုင်းဘက်ကမြန်မာဘက်ကိုထုတ်ချင်းမဲ့ငွေကြေးကြောင့်မြန်မာသားမကထိုင်းဘက်ကပို့ပြီးတော့အကျိုးအမြတ်ဖြစ်စေတယ်လို့ဆိုပါတယ်။
အဲ့ဘက်ကဒီလိုပဲဖြစ်ဖြစ်အကျိုးများလာဒီသူတို့ဒီဆရာချင်းမီးလို့ရေတော့အစားပါတော့ဟိုကမ်းမှာစိုးစက်မှုစိုက်ပြီးလုံလောက်မှုမရှိဘူးဒီအခါကျတော့သူတို့အဲ့ဘက်မှာလုပ်လို့ရတဲ့အပိုင်းတွေများရှိတယ
်အတိုးနှုံးနည်းနည်းနဲ့230ချင်းငွေဘတ်ငွေပေါင်းတန်းပေါင်း989တန်းကိုချေးပေးမှာဖြစ်ပါတယ်မြောက်ရီခရိုင်အုတ်ချုပ်ရေးမှုဦးတည်ဆောင်ကတော့ VOE ကိုအခုလိုပြောပြပါတယ
်ခဏနဲ့အမှားချင်းငွေကြတော့ဒီတော်စုသွားတော့ဒီမှာရှိသွားတော့ရန်ကုန်ရွေးပြောင်းဝင်တော့သူတို့သိမ်းမလဲဘူးလို့ရှိနေ။ဝေဝင်တော့နိုင်ငံတော်ဝင်လာတော့မှလည်းချင်းလို့ရှိရင်၆ကောင်ဝင်လို့ရှိရင်နိုင်ငံတော်ဝင်တယ်ဝင်ပြီးတော့နိုင်ငံတော်ပြန်ပြီးတော့ budget နဲ့ပြန်ပြီးရဆက်တယ်။ corporate ကနေငဘူးဘက်ကနေပတ်သွားတယ်ငဘူးတာဝန်လမ်းပေါ်မှာပြုံလမ်းပေါ့။အဲ့ဒီတန်းကိုကျွန်တော်တို့တွဲကားတွေသွားလို့ရအောင်နိုင်ချက်ကိုရှိတယ်မှာ။ကျွန်တော်လက်ရှိနိုင်ငံတော် budget နဲ့လုပ်နေတာတော့12ပြည်နဲ့18ပြည်ရှိတာရှိတယ်။သူတို့ကတော့ဒီနှစ်လမ်းသွားဖို့ဒီလက်ရှိအခြားလမ်းပုံစံတိုင်းနဲ့သူချက်ပ
ါ။ထိုင်းဆိုရရဲ့ချင်းငွေကိုတော့လမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာသုံးစွဲဖို့မြန်မာဘက်ကရည်ရွယ်ခဲ့တာပါ။ထိုင်းဆိုရကတော့မြန်မာကိုချေးမဲ့ငွေအတွက်စီကံချက်ကတော့လုပ်ငန်းကိုအကောင့်ထည့်ဖော်တဲ့အခါမှာထိုင်းနိုင်ငံကကုန်စည်တွေနဲ့ဝန်ဆောင်မှုတွေမှာထိုင်းနိုင်ငံကပဲဝယ်သုံးရမှာဖြစ်ပါတယ်။ဒီဆောက်သူများနဲ့စီမံကိန်းအကြံပေးများကလည်းထိုင်းနိုင်ငံသားများဖြစ်ပါတယ်။ဒီစာချုပ်ကိုတော့ထိုင်းနိုင်ငံဥပဒေများအရဆောင်ရွက်မှာဖြစ်ပါတယ်။မြောက်ဝတီမြို့ဟာမဲဆောက်ခရိုင်နဲ့ဆက်ဆက်နေတာကြောင့်ထိုင်းမြန်မာကုန်သွယ်ရေးမှာအဓိကအရေးပါတဲ့မြို့ဖြစ်ပါတယ်။နယ်စပ်ဖြတ်ကျော်ကုန်သွယ်မှုမှာနှစ်စဉ်ဘတ်ငွေ80ဘီလီယံအထိဆက်လက်တိုးဝါနေတယ်လို့လည်းထိုင်းဆိုရဘက်ကဆိုပါတယ်။မကြသေးခင်ကပဲထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ချစ်ကြည်ရေးတံတားအမှတ်1ကိုဖွင့်ပြီးတဲ့နောက်တစ်လအတွင်းထိုင်းစီးပွားရေးမြင့်တက်လာပါတယ်။ထိုင်းနိုင်ငံရဲ့လေယာထုတ်ကုန်တွေအိမ်ဆောက်ပစ္စည်းတွေလည်းမြန်မာကနေတဆင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတောင်ပိုင်းထိပို့ခဲ့တာပါ။တံတားဖွင့်ပြီးတစ်လအတွင်းမှာဘတ်တမ်းပေါင်းများစွာအကျိုးအမြတ်ရရှိခဲ့ကြောင်းထိုင်းလေယာဉ်နဲ့စိုက်ပျိုးရေးဒုတိယဝန်ကြီးကဒီဇင်ဘာလထဲမှာပဲပြောဆိုခဲ့ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ဒီဝေကနေခြားသာရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတစ်ခါတော့သောရရှင်လေးအတွက်ဒီဇင်ဘာတီးလက်ဆောင်သချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆိုတော့စောင်းလိုက်တည်ဆိုထားတဲ့ဆွေးဆိုတဲ့သချင်းကိုနားဆင်ပါခင်ဗျာ
ပြောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းမြင်တယ်မှာပါလေဒီဇင်ဘာညတို့အေးစလုံးခဲ့တဲ့ချိန်တောင်ငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေကျွေးခဲ့ပြီနင်းတွေမြေဝန်းတွေတို့ဝေးရင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေညနေများတဲ့ပျောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဇံပညာတို့အေးစလုံးငယ်တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီနင်းတွေမြောင်းဝန်းတွေတို့ဝင်ညာတွေရဲ့ဆက်你是多看咱来呀呀随都为起呀呀的随却也比年对面我对都为人家对也算你们是多看咱来呀呀一表多就咱的这波真理这要贴过个爸妈波要领着对公啊表下波咯随တို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီနင်းတွေမြောင်းဝန်းတွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီနင်းတွေမြောင်းဝန်းတွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေ
ဆိုတော့ဆောင်းလိုင်းရဲ့ဆွေးဆိုတဲ့သချင်းကိုနားဆင်ကြရဖြစ်ပါတယ် view ကနေကြာသောရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်ကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ပတ်စင်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒီဥတိုင်းသတင်းတော့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာ26ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်လေ
နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါတယ်အဲ့တော့မွေးကင်းစမွေးပြီးကလေးဟာသူ့နှလုံး
ရောဂါရှိမရှိကြိုတင်သိနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဗမောက်ခါဦးခမောင်ရေးနဲ့မေးမြန်းတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ပိုင်းမှာတော့အပတ်စဉ်တိုင်းသတင်းတော့အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါကမ္ဘာလူရှင်စည်းရင်းကိုပြုစုဖို့နိုင်ငံပေါင်း144နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်6ရှိလို့အလူတန်းများတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်တရုတ်နိုင်ငံကတော့အဆင့်142မှာရှိတဲ့အတွက်လူတန်းမှုအနည်းဆုံးနိုင်ငံအဖြစ်သတ်မှတ်ခံရပါတယ်ဒါပေမဲ့မြန်မာကိုတရုတ်ကလူဒန်းတာတွေတနေ့တစ်ခြားများပြားနေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရေးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကောရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတော့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာတစ်သန်းလူသွားပါတယ်အမျိုးသားပြန်လည်တင်ပြရင်းနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ3သိန်းငင်းချမ်းရေးကော်မရှင်ကိုဒေါ်လာ3သိန်းပြစ်ခတ်မှုစောင့်ကြည့်ရေးပူးတွဲကော်မတီကိုဒေါ်လာ4သိန်းလှူသွားတာပါအရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ8သိန်းနဲ့မွန်တကား10သိန်းလှူဘူးပါတယ်ရှင်းနေမှာလည်းဆက်လက်ပြီးငင်းချမ်းရေးအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်ကြောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တိုက်ကော်ပိုရေးရှင်းကလည်းအတော့ဆက်လေးကစားပြီးပဲပေါင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါသေး။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကြောက်ဖြူမြို့နယ်ကစာတင်ကျောင်းတွေကိုကျောင်းသုံးပစ္စည်းနဲ့အဝတ်အထည်လူတန်းပါသေး။စင်တစ်နဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုတင်နန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါသေး။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြည်ဖြူလာအောင်ကွင်းစင်ပြီးဒီ young ကြီးစင်းနေတဲ့သဘောဖြစ်ပါတ
ယ်မြန်မာပြည်သူ့ဘဝအမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148တန်းလှူဒန်းဖို့လွန်ခဲ့တဲ့ April ကသဘောတူလိုက်ပါတယ်မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခဖြစ်နေရတာဟာစည်ရဲနွမ်းပါမှုမှာအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ် CFPA ခေါ်စင်းရဲမှုရှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ဖော်ပညာရေးစီမံချက်ကိုတီထွင်တယ်လို့ဂျန်အီရှင်းက Global Times မှာရေးသားပါတယ်တက္ကသိုလ်ကျောင်းသားတယောက်ကိုတစ်နှစ်ကျပ်သုံးသိန်း2015ကစာပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ကျောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ
်2019တရုတ်မြန်မာချစ်ကြည်ပညာသင်ဆုအဖြစ်ကျောင်းပေါင်း30ကိုကျပ်သိန်း2200လှူဒန်းပြီးတဘာဝဘေးတင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေအတွက်ကျပ်သိန်း600လှူဒန်းကြောင်းသိရှိရပါတယ်။တရုတ်မြန်မာစည်ရင်းနွားဘမှုလျော့ချရေးစံပြကြေးရွာစီမံကိန်းကို2018 February လကစပြီးနေပြည်တော်တိုင်းမှာစတင်အကောင်အထည်ပေါ်ပါလေ။လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပွားရေးစွန့်ရည်မြန်မာရေးနဲ့ အသက်ပညာသင်ကြားရေးအတွက်တရုတ်အစိုးရကကြံ့ငွေသား8000ကျော်ကူညီထောက်ပံ့ထားပါတယ်။စီမံကိန်းအောင်မြင်ရေးမိသားစု1400လူဦးရေ9000ကျော်မှာအကျိုးခံစားရပွဲရှိပါတယ်။အခုတော့ကြောက်တမ်းမြို့နယ်ကံပြောင်ကျေးရွာမှာအကောင့်တွေပေါ်နေပါတယ်။စီမံကိန်းပြည်စည်းချိန်မှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါတယ
်။ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါတယ်။အထူးသဖြင့်ဆင်းရဲတဲ့အိမ်နီးချင်းနိုင်ငံတွေကိုထောက်ပံ့တာများပါတယ်။လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတာဝန်သိနိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်သိခါတက်လာဖို့ဖြစ်ပါတယ်။နိုင်ငံသားမှာလူမှုရေးအကူအညီပေးတာဟာတရုတ်ပြည်ရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်တယ်လို့ယုံကြည်တာဟာလည်းကူညီရတဲ့တတိယအကြောင်းရင်းဖြစ်ပါတယ်။ယူနန်ပြည်နယ်ကိုရေနံနဲ့ဓာတ်ငွေတည်ယူပို့ဆောင်နေတဲ့ပိုက်လိုင်းတစ်လျှောက်ကကြေးရွာတွေမှာကျောင်းတွေဆေးပေးကမ်းတွေတည်ဆောက်ပေးပြီးရေကောင်းရေတန့်ရအောင်တရုတ်ရေနံကုမ္ပဏီကဒေါ်လာ25သန်းအကုန်ချခံတာဟာပိုင်လန်းကိုဒေသခံတွေလက်ခံလာအောင်စည်းရုံးတာလို့မြင်ကြပါဗ
ျ။ရေနံနှံွေပိုက်လိုင်းကျင်းပြီးစီမံကိန်းနဲ့အခြားလုပ်ငန်းကြီးတွေကိုသတင်းမီဒီယာကအာရုံစိုက်လာတဲ့အခါမှာပြည်သူအချင်းချင်းဆက်ဆံရေးရင်ကျေးမှုဖလှယ်ရေးနဲ့လူမှုကူညီထောက်ပံ့ရေးစတာတွေကိုတရုတ်ကဦးစားပေးပြီးအာရုံပြောင်းနေတယ်လို့ယူဆသူတွေလည်းရှိပါသေးတယ်။မြန်မာပြည်မှာစည်းရုံးရေးဆင်းရင်ဘုန်းကြီးလူသားစားကိုမေ့ထားလို့မရမှတရုတ်ကသဘောပေါက်ပါလေ။ဒါဟာအနောက်တိုင်းနဲ့တားတဲ့အချက်ပါပဲ။ဘုန်းကြီးကျောင်းတိုင်းကိုတီးပြီးရုပ်မြင်သံကြားလှူဒါန်းတဲ့အစီအစဉ်ကိုတရုတ်ကအကောင့်တွေဖော်လာတာသုံးနှစ်ရှိနေပါပြီ။လွန်ခဲ့တဲ့နှစ်ကုန်ပိုင်းမှာယူနန်ပြည်နယ်နိုင်ငံတကာပြည်သူ့ပူးပေါင်းဆောင်ရည်အဖွဲ့ကဘုန်းကြီးကျောင်းတစ်ကျောင်းတီးပြီးတလုံးလှူဒါန်းပွဲကိုတတိယအကြိမ်ရန်ကုန်မှာကျင်းပပါသေး။ဘုန်းကြီးကျောင်း54ကျောင်းအတွက်တီးပြီး54လုံးနဲ့သုံးနှစ်စာไกเน็ตอซีเซนวนซองหมู่กูบาหลุนั้นไหลจองตีอ่ะบาเดอะยิงกาแลทีวีอะลุงมอง180พุ่งนี้จองတွေကိုหลุเกิดราจองยางกงกพุ่งนี้จอง234จองหาทีวีတွေကိုจี้နိုင်มีဖြစ်ပါတယ်ဒီလိုเบสုံဆက်ဆံရေးအကျိုးအမြတ်ကိုခံစားရမယ်လို့ပြောခါပြောလင့်နေပုံရပါတယ်ခင်ဗျာ
မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်အခုတစ်ခါတော့ကျမကြီးခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးခန္ဓာမှာတော့နှလုံးရောဂါရှိမရှိကြိုတင်သိသိနိုင်တဲ့အချက်တွေကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာနှလုံးရောဂါဖြစ်မှကိုစိုးရိမ်ပြီးနှလုံးရောဂါရှိမရှိကြိုတင်သိကျင်သူတွေများလာနေတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဘယ်လိုရောဂါခံနေနေစားသောက်ပုံတွေကြောင့်နှလုံးရောဂါဖြစ်လာနိုင်ပြီးဘယ်လိုလက္ခဏာတွေကိုကြိုတင်သတိပြုမိဖို့လိုပါသလဲဒီအကြောင်းကိုတော့နှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကူဌာနအငိမ့်လာပါမောက္ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคနှလုံးခွဲစိတ်ထုခုဆရာဝန်ကြီးပါမောက္ခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးယောဂါရှိမရှိကိုအခုခင်မောင်အထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမယ့်တဲ့သူကများနေတဲ့အတွက်နှလုံးရောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးရောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့အန္တရာယ်များလဲဆရာ
ဒီနှလုံးရောဂါနဲ့ပတ်သက်လို့အခုလူတွေအပူပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းရှိလာတဲ့အတွက်ကြောင့်အစအရာဒီအင်တာနက်လူပါလို့ရှိလာတော့လူတွေကလည်းပူပြီးတော့ရာအချိန်မီကုကျင်တာတို့အချိန်မီသိကျင်တာတို့ဒါတွေကပိုဖြစ်လာဒါတွေကောင်းတဲ့ကိစ္စတွေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကွန်းကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကွန်းမေးတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူးမွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါတယ်အဲတော့မွေးကင်းစမွေးပြီးကလေးဟာသူတို့နှလုံးကိုကျွန်တော်ဆေးရပါတယ်အခုဆေးုံတိုင်းမှာလည်းလုတ်ပါတယ်ဒါပေမဲ့အဲ့ဒီကြားတွေကလွတ်သွားတဲ့ကမျိုးလေးလည်းနားထောင်ချက်ပြီးလွတ်သွားတာတွေလည်းရှိနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်အခုဆိုရင်ဒါကြီးလုတ်တယ်နောက်တစ်ခုကအသက်အရွယ်ရလာတဲ့အပိုင်းလူတွေကတခါလေးလူတစ်ယောက်ကလည်းနှလုံးယောက်ကတစ်ယောက်ကလည်းနှလုံးယောက်ကပြောတော့ကျွန်တော်မှမျက်စိလားဘာလားဆိုတော့ဒီမိကိုလေးတွေကမေးလာတယ်ဆိုတော့နှလုံးယောက်ကရှိနိုင်တဲ့လူတွေကကျွန်တော်တို့ကနံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်အသက်ရွယ်ရတာကျွန်တော်တွေးတွေးရောက်တာရှိတာ哦တွေ ဒူယောဂါပြောတော့ဒီဒူဒါပေမဲ့နှလုံးမှာအများကြီးဂျာနေသွားပြီနှလုံးကဟိုယုံကံရယ်ပူပြီးတော့အဲ့လိုယုံကံတဲ့အခါမှာနှလုံးကတကြီးကြီးကြီးသွားလာတယ်နောက်ဆုံးကနှလုံးအပြတ်လာတယ်မမြင်နိုင်တော့တဲ့အထိညအားကြီးအရန်ဆိုးသွားတာကြာစင်းလာတဲ့အထိအပြတ်သွားနိုင်ရည်ရှိတယ်အဲ့ဒီအဆင့်ကနေပြီးတော့လက်ဗန်ဒူဂျာဖီးလေးရတော့နှလုံးအပြတ်တဲ့ယောဂါဆိုးချက်ပြီးတော့ဆေးရုံရောက်သွားတာဒီပဲရှိတယ်အဲ့ဆိုတော့ဆိုရဲဒီပဲကကေတူယောဂါရှိနေရင်နှလုံးယောဂါကိုစစ်ဆေးသင့်ပါလေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ
နောက်တစ်ခုကတော့ကျွန်တော်ကူးဆဲမှုယောဂါမဟုတ်တဲ့ဘူးအဖြစ်များတဲ့စီဂျိုယောဂါဖြစ်ပါလေဒါလူတော်တော်များမှဒီနိုင်ငံနိုင်ငံတိုင်းမှာလိုလေဒီစီဂျိုဟာအဖြစ်များတယ်ဒီစီဂျိုဟာတော်တော်လေးတောက်ဆက်ခေါ်ပါလေပြောတော့လူရစီဂျိုဆိုပြီးမြင်တယ်တကယ်မှသူတော့ဖြစ်စည်းတာတွေးကြောတွေဖြစ်စည်းတာလေဒီကြောတွေကိုဖြစ်စည်းလဲဆိုလို့ရှိရင်တွေးကြောမာကြီးတွေးကြောလက်ဒီနှလုံးမှာရှိတဲ့တွေးကြောတွေအဲ့ဒါတွေကိုတွားပြီးဖြည့်ဆည်းတယ်ဖြည့်ဆည်းတဲ့အခါမှာအခုကျွန်တော်တို့ဖြစ်နေတဲ့ကော်ရိုနာဗီးဒီးစ်အာနှလုံးတွေးကြောချင်းယောဂါတွေပါလို့ဖြစ်လာနိုင်တယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီလေးဗလာဒါကကျွန်တော်တို့မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့အဖြစ်များဆုံးယောဂါလို့လည်းပြောလို့ရတယ်ကျွန်တော်ငယ်စဉ်ကမှ9နှစ်15နှစ်ရွယ်ပတ်ဝန်းကျင်လောက်မှာအဖြစ်ဒီရောင်းနေနောက်ပြီးတော့လေကြောင်းလေးနာရဲဂျင်ပတ်အောင်လေကြည့်လိုက်ရင်စစ်စစ်လိုက်ရင်လေးဗနာကြီးဖြစ်လာပြည်တယ်အဲ့ဒီလေးဗနာကိုတတမမမကူလိုက်လို့ရှိရယ်သူ့ရဲ့နောက်ဆက်တွဲအနေနဲ့ဖြစ်လာနိုင်တဲ့အဆုတ်ရှင်တွေပျက်စီးရတာပေါ့ဗျာဥမာဒီယိုဒီဗာမိုက်ထရိုဗာစတဲ့အဆုတ်ရှင်တွေပျက်စီးသွားတယ်ဒါမှမဟုတ်လေးဗနာငငယ်စင်းကရှိထားခဲ့တဲ့လူတွေကနှလုံးယောဂါရှိမရှိစစ်စစ်တင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂါတွေဟိုရှိထားပြီးသားသူတွေပေါ့နော်ပိုတတိထားတင်တယ်လို့တခြားဒီစားတော့နေထိုင်မှုပုံစံနဲ့ပတ်သက်လို့ဆရာကြီ
းအခုလူတွေအားဒီအရက်တပါးကြီးတောက်တယ်စနေဒီလည်းအတော်များတယ်အဲ့တော့အရက်တောက်တဲ့အတွက်ကြောင့်နှလုံးရဲ့ကျပ်သားကြီးပျက်စီးပြီးတော့သွားတဲ့ဒီအယ်ကိုဟောလီကာဒီမာပတိခေါ်တဲ့အဲ့ဒီဟာလည်းဖြစ်တာဒီတော်တော်လေးကိုတဖြည်းဖြည်းချင်းနဲ့တွေးလာတယ်ဒီကျပ်သားပျက်စီးတာအရန်ကြောက်ဆက်ကောင်းပါလေတွေးကြောမကောင်းရင်ကျွန်တော်တို့တွေးကြောလဲလို့ရတယ်အဆုမကောင်းရင်အဆုရှင်လဲလို့ရတယ်အဆုရှင်ကိုပြင်လို့ရရင်လည်းပြင်လို့ရတဲ့အခါရှိတယ်ကျပ်သားတွေပျက်စီးသွားပြီဆိုလို့ရှိရင်တော့ဘာမှပြင်လို့မရတော့ပါဘူးနှလုံးကိုအစာထိုးရတဲ့အဆင့်အထိကိုဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့ဒီအရက်တောက်တဲ့လူတွေကလည်းအရက်တွေတက်ရှိတောက်လာပြီဆိုရင်တော့စစ်စစ်သင့်တယ်နောက်ပြီးတော့စလိတ်ကိုအလွန်ကျွံတောက်တဲ့လူတွေကလည်းဒီချိန်ကမှတွေးကြောတွေကိုပျက်စီးနိုင်တဲ့အတွက်ကြောင့်လူလက်ပိုင်းကိုရောက်လာတဲ့စလိတ်ရဲ့အလွန်မြင့်တောက်တဲ့ဆိုရင်သူတို့မှနှလုံးတွေးကြောချင်းယောဂါတွေများရှိနေပြီလားသာသဖြင့်စစ်စစ်သင့်တယ်နောက်ပြီးတော့ကျွန်တော်မြန်မာလူမျိုးကအမတ်မဲ့ကြီးနိုင်အနောက်နိုင်ငံလို cheese တို့ butter တို့ထောပတ်တို့မစားဘူးအစီမစားဘူးလို့ထင်နေမယ်ကျွန်တော်မြန်မာအစားအစာအင်မတန်အနစ်တွေစီပြင်းများပါတယ်ခင်ဗျာနောက်စီကျော်တဲ့ကျွန်တော်မြန်မာလူမျိုးကတော်တော်စားတယ်အခုကမှဆိုရင်နိုင်ငံသားတွေကနေပြီးတော့ burger KFC ဘာညာစသဖြင့်တွေဝင်လာပြီးဖြစ်တော့ဒီ fried food တွေကတော်တော်လေးအစားများလာတော့ဒီ hyperlipidemia ခေါ်တဲ့အစီများပြီးသူကျော်ပိတ်တာတစ်ခုလည်းကျွန်တော်တို့မမေ့တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီနှလုံးယောဂါရှိလာပြီဆိုတော့ဆရာရယ်ဘယ်လိုလက္ခဏာတွေပြမလဲဆရာ
ပါမားနဲ့ဒီကတည်းကရှင်တို့ကနည်းနည်းအမောမလုံမှုများသွားဖြစ်နှလုံးသွေးကြောချင်းယောဂါစရှိလာရင်အမောမလုံမှုအမောမလုံလို့ရှင်သူများတို့အမြင့်တွေပြတ်လို့မရဘူးသူများတို့လမ်းမြန်မြန်ရှောက်လို့မရဘူးနည်းနည်းလေးလှုပ်လိုက်တယ်ချွေးတွေအရန်ထွက်လာတယ်ရင်ပတ်တဲမှာလည်းပြင့်တက်တက်ရှိရယ်ညစ်ထားသလိုဖြစ်တယ်ဆုတ်ချက်တို့ဖြစ်တယ်။နောက်ဆုတ်ဆွဲထားတို့ဖြစ်တယ်။ညစ်လိုက်တို့ဖြစ်တယ်။ဒီလိုလက္ခဏာတွေရှိလာရင်တော့ကျွန်တော်နှလုံးယောဂါကိုစစ်ဆေးတယ်ပေါ့။ဒါအပြင်တွေးတိုးယောဂါသမားကလည်းကျွန်တော်တို့တွေးတိုးဟာနှလုံးနေမကပါဘူး။ဘယ်လဲဖြတ်နိုင်ကြတာ။အဲ့ဒါအတွက်ကြောင့်မလို့တွေးတိုးယောဂါကြီးရဲ့လူကြီးခေါင်းကိုက်တယ်၊ပြစ်လိုက်တယ်၊ခေါင်းအုံတယ်၊ခေါင်းမကြည့်ဘူးဆိုတဲ့လူတွေကအရင်ဆုံးနှလုံးယောဂါကိုအသာထားအောင်တော့တွေးတိုးရှိနေကြောင်းကိုမသိတဲ့လူတွေအများကြီးရှိတယ်။အဲ့ဒါကျွန်တော်တို့ပြည်သူရင်းတော့စိတ်မကောင်းကြတော့ကျွန်တော်တို့ဝိညာဉ်ခေါင်းပြရှိနေလူတွေဆိုရင်တွေးတိုးရှိနေလို့ရှိနေမှမသိတဲ့လူတွေအားအများကြီးရှိပါတယ်။နောက်တစ်ခုကအရက်သေးစားတောက်နေတဲ့လူတွေဆိုလို့ရှိရင်တမန်အပြင်တော့သူတို့ကခဏကြီးရှိနေပဲအရက်တောက်တဲ့ကြားတွေကမောလာတယ်နောက်ပြီးတော့ကိုယ်တွေနည်းနည်းဖောလာတယ်ရင်ပတ်တမှာဒီကလလလဖြစ်လာတယ်အဲ့လိုလူတွေမျိုးတွေမှာလည်းအရန် ်ပြီးဆက်ရမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့တိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပြီးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့တိုက်ပွဲဖြစ်ပွားရာဒေသတွေကလည်းဓမ္မတွေကိုထုတ်ချီထားတဲ့စိုက်ပျိုးရေးစစ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ရခိုင်ပြည်နယ်လွတ်တော်မှာအစိုးတင်သွင်းခဲ့ပါတယ်။ဘူးသီးတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လာဝကအရာရှိ၃ဦးအဖမ်းခံရတယ်ဆိုတာနဲ့လာမယ့်ထွေထွေရွေးကောက်ပွဲကျင်းပရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေကဘယ်လိုမြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားရာဒေသတွေမှာလှေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာမြင်းပြားမြို့နယ်အမှတ်၁ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကတင်သွင်းခဲ့ပါတယ်အခုလိုတင်သွင်းရတာဟာရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာစစ်ပွဲတွေကြောင့်စိုက်ပျိုးရာတီမှာလဲလေသမားတွေမစိုက်ပျိုးနိုင်ခဲ့သလိုစိုက်ပျိုးထားတဲ့လယ်မြေတချို့ကိုလည်းတိုက်ပွဲတွေကြောင့်လယ်သမားတွေမရိတ်တိမ်းနိုင်တဲ့အပြင်နှရစွန့်ခွာနေကြရတဲ့အတွက်လယ်သမားတွေအတွက်အခက်အခဲမဖြစ်အောင်တင်သွင်းရတာဖြစ်တယ်လို့ဦးလသိန်းအောင်ကပြောပါရယ်ရခိုင်ပြည်နယ်မှာလယ်သမားတွေအတွက်ကြက်ငွေ84ဘီလီယံကိုမြန်မာစိုက်ပျိုးရေးဘဏ်ကထုတ်ချေးပေးထားတာဖြစ်ပြီးလာမယ့်မတ်လမှာလယ်သမားတွေပြန်ဆက်ကြရမှာဖြစ်ပါတယ်တနစ်နီးပါးအကြာမြန်မာဆွေရတက်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မစိုက်ပျိုးနိုင်တဲ့လယ်ဧကပေါင်း3000ချီရှိနေပြီးလယ်မြေဧက12000ကျော်မှာလည်းရိတ်သိမ်းဖို့အခက်အခဲရှိနေတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလယ်သမားများတတ်မဲ့ကထုတ်ပြန်ထားပါတယ
်ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လောက်ဝကရာရှိ3ဦးကိုအမည်မသိလက်နက်ကန်အဖွဲ့တစ်ခုကနေဖမ်းဆီးသွားခဲ့ပါတယ်။ဒီဇင်ဘာ24ရက်နေ့ကလောက်ဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လီဘူရီတောင်မြို့ကထွက်ကြောက်ရွာဘက်မှာဖမ်းခံရတာလို့ရခိုင်ပြည်နယ်လောက်ဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ်။ဖမ်းဆီးခံရသူတွေကတော့လောက်ဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်လောက်ဝကလက်ထောက်ဦးစီးမှုဦးမျိုးဆွေဦးနဲ့လက်ထောက်လောက်ဝကဦးစီးမှုဦးအောင်ဖြိုးကျော်တို့3ဦးဖြစ်ပါတယ်။လောက်ဝကရာရှိ3ဦးဖမ်းဆီးခံရကြောင်းအသိပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတပ်ဆိုင်ရာအာဏာပိုင်တွေကတိတိကျကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မင်္ဂလာမူဆယ်နဲ့တော်ရွတ်ကျေးရွာကြားမှာပြန်ပေးဆွဲဖို့စ조사ရာကနေပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တဦးတည်ဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့ပြည်သူ့စစ်တပ်ဖွဲ့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒဏ်ရာရရှိတဲ့2ဦးကတဦးမှာစိုးရိမ်ရတဲ့အခြေအနေရှိပြီးကြံတဦးကတော့ဒဏ်ရာမပြင်းထန်ပါဘူး။ဒဏ်ရာရရှိတဲ့သူ၂ယောက်စလုံးဟာလက်ရှိမှာလာရှိုးစေးရုံမှာစေကုတမှုခံယူနေကြရပါတယ်။ပြစ်ခတ်မှုလက်တယ်ကိုတော့ခဏတိဖမ်းဆီးမိခြင်းမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ဟာတရုတ်နယ်ဆက်စီးပွားရေးမြို့ဖြစ်ပြီးလက်နက်ကိုင်အဖွဲ့အစည်းတော်တော်များများတွာလာလှုပ်ရှားပါတယ်။
တဆယ်ကြိမ်မြောက်မွန်မြစ်ပါတီ NNSP ညီလာခံကိုဒီဇင်ဘာ25ရက်နေ့ကရေချောင်းပြားဒေသကမွန်မြစ်ပူဟုဌာနချုပ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးထိပ်ပန်းကောင်းဆောင်တွေအပြောင်းလဲရှိနိုင်တယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။လက်ရှိမွန်မြစ်ပါတီအုပ်ထနိုင်သုံးမွန်ကျမ်းမာရေးရနိုင်ယူရမယ့်နေထားမှာရှိနေပြီးစင်စည်းချုပ်ပူချုပ်လီကောင်းကလည်းစစ်ဘက်ရာသူထမ်းဆောင်ဖို့အသက်ပြည့်နေပြီဖြစ်တဲ့အတွက်တာဝန်လွှဲပြောင်းရမယ့်အနေထားမှာရှိနေပါတယ်။မွန်မြစ်ပါတီကောင်းဆောင်တဲ့ရွေးချယ်မှုမှာညီလာခံတက်ရောက်နေတဲ့လှုပ်ဝက်မဲ့အဆုံးမြတ်ပေါ်မှာမူတည်နေတဲ့အတွက်ညီလခံရလသည်ထွက်လာဖို့စောင့်ကြည့်ရအောင်မယ်လို့ပါတီဝင်တွေကဆိုပါတယ်
။ချင်းပြည်နယ်ပလဲဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဲဝမြို့နယ်ကခရီးယန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်။ဒီနှစ်ခရစ်စမတ်ပွဲမှာညဖက်တချင်းဆိုတာတွေမရှိဘဲနေ့လယ်ကျွေးမွေးအခမ်းအနားလောက်ပဲရှိတယ်လို့သူကပြောပါတယ်။ပလဲဝမြို့နယ်မှာခရစ်စမတ်နေ့ပျော်ပွဲရှင်ပွဲကိုမနစ်ကအထိပျော်ရွှင်စွာကျင်းပခဲ့ကြပေမဲ့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဒီနှစ်မှာတော့ခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မပေးတာလည်းဖြစ်ပါတယ်။
တ ไต้หวันในตอนนี้จะจับผู้ป่วยในเด็กยังคงเป็นเนื้อเนื้อดีมาอินเทอร์เน็ตยังต้องคุยยาวสองยี่ปีบุตีเซมบานัสเลียนี่ก็ยังเป็นผู้สื่อการในสนับทุกบทต้องสู้เข้าใจว่าเลยอสูรยานี่ในอินเทอร์เน็ตยังต้องคุยยาวสองยี่ปีบุลูอาเจ้ายังคงเป็นเนื้อดีงาตีรักคันด้วยจงตุยนี่ยาเดซีวายลูมุยนังงานยี่สี่ยี่ชิ้นนี่ด้วยฮะอินเทอร์เน็ตพัฒนาขยายมุ่งยาว ปูบีสุยาเรตุนสังลานายลูกคู่ลูกต้องสุราพิเดลูอุสังตุตุพิเดมังสังข้ากับพี่ว่าเลยยังคันบินเนี่ยชิมบินเนี่ยมีอยู่ในกลุ่มอยู่ในมาส่วนหลังที่อันนี้ก็ทราบอยู่แล้วอินเทอร์เน็ตสะดวกมุกพิจารณาเข้าไปแต่ช่วงมีอยู่ในกลุ่มพี่ผู้ปีเข้าไปไหมเจ้าตัวมีอู่มีบ้านเนี่ยปนจมอยู่ในดีมาที่กันเนี่ยชิงที่อินเทอร์เน็ตพิจารณามุกคันนี้ยาเสพใช่ปะเลย
คุณเต้นวารีกูสลัดเต้นเซปไปตัวมาบ้ายามหาสุยาเตเน่รักใครเต็ดรู้จ่าไต้หวันรีพี่ป้อนนี่เร่รักใครปีเนม่าลาเมนนัทเอาเนสเซคุณเน่อัจจุจุยวิเคราะห์เวจิมบ้าเมสุยเอรักใครเต็ดรู้เอเอเน่ลายอย่างนี้ไหนปุ่นลูอัดเดลูรักใครเต็ดรู้เซอูซิโจปุ่นจุดทุ่มยันไหนงามจ่าเต้มิกาแต่เดมิดิอารีกูทุกพอบยอสุไลปารี
ที่พี่สมุนเนี่ยพัตตาบีรักใครนั่งยี่ปาร์ตี้รู้ยัดบ่ทารีเนี่ยมีหน่วยกูมาเอกันเนี่ยสัตว์มีมีนเต็นเซตชาบารีลาเมนนั่นเท่านั้นสิคุณนะถ้าเจอยุคกับเวจัมปาเมสุยรักใครเด็ดดอเอเอเนี่ยลาเราหนีในบุรุษเลยโลแต่เดินด้วยทบวันนี้เด็ดบ่รักใครดิโมกราซีผู้เชี่ยวเอลดีปาร์ตี้ก็สอดูพิจารณาอุลลามยังก็ตู้มยังก็คู่ลูกพี่ว่าเลย
แล้วเมื่อนั่นเท่านั้นสิคุณนะมีมานั่งยังมาจัมปาโบชีเดถ้าเจอยุคกับเวม รักใครเป็นเนี่ยมาพิจารณาเลยรักกับเวจัมปาสิเช่นเดอสุยากาเล็บพิเศษเช่นเดอสุยรักใครเด็ดดอนนั้นลาเราหินในบุรุษเลยลูกบูชอดเพื่อนแม่ไหนก็มีเดียด้วยกูมักกระซิบมีก็พิโอสุขีราบะรักใครมีซาบดีเอ็มบีโอคตาอุทเทออจวากาโรรักกับเวสัมบริจวัจัมปาบอดอเต็มดอนนั้นเอโดจังหินในบุรุษเลยลูกคู่ลูกพี่ว่าเลย
你这边没听到的，你如果听到的话呢，可以听到，可以听到，听到看我们，我这边在工作那边，我这边在到处在听到我这边啊，啊，可以安排些，哎，大家有在做项目，有在做啊，大家积极的，哎，你看，哎，这里的这边的什么，大家担心的这个，你们这边的那个，这边的那个，你那边哪里人？
农村夫妻是，农村的那个，农村的嘛，对不对？那个农村的那个，就叫啥？那个不在家的，那就叫那个什么？你那个你那个什么？那开边那个，没有啥democracy，不晓得。哎，那地方的我们的出口，你该在那边在比，最多的跑他个，只要二三岁开边没，最多你那嘛，表奶奶不露说话的。瑞卡边么，江巴那个人，你个奶奶家嘛个，比最多的出头路，五天后就个啥表话的。
有搞不，没见到人嘞，怎么都没人一把子，没把子搞到，你那就是说的，你按照刚才讲的那个，你村里那把子都不晓得，那个叫，你搞不好，现在都，现在有几万钱耶，谁没得空调吃的？你搞不，新鲜的，比如说，就是普通的，你搞不，没吃了，那一把子就跑到那去，过年吃去就没地方吃，那你那没人家，你不晓得。大部分的皮包里的，看别人老板讲，有那段嘛，瑞搞不，江巴妈妈好不咯，那俺也来了。
สับปีรอลามินนิตเต็มมามีมาสุยากุสเลรุเน่อพยพใจนาเลนเนกันเอพเวโรจ้าจีไอซีเอ็มซีวีจิมปาตัวมาพยพไปที่จางโรมิกเลียมุงานิซูซีเดนเซตชาบาร์เอตอนนี้เราพิจารณาการมุยาเซย์ตัวตุซาโจเอ็นซีเอกองเทพมุซายาจีไอซีเอ็มซีวีกูลามินนัทเอาเนสเซคุณเฮจันวารีลาเชียนิมาจิมปาตัวผู้ยึดตั้งมาแค่เดือนเลยเอ็นซีเอเลมาเยทูท่าจาร์เอตอนนี้นาเลนเนกันเอพเวโรกุยานายอเมงิกาสุบาร์เอจีไอซีเอ็มซีวีกูรอจันนโรลามาจันวารีเชียนิมาลูกูเลซาร์ท
ကျွန်တော်တို့ဒီလူနယ်ပတ်သက်လို့အခုလူတွေအပေါ်ပြီးတော့လေဒီကနေ့ကစပွဲရဲ့စစ်ကြိမ်မြောက်JICM ညှိနှိုင်းစည်းဝေးကိုရန်ကုန်မြို့မြို့သား NRPC ရုံးမှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကျင်းပခဲ့ပြီးဆုံးဖြတ်ခဲ့တယ်လို့လဲဆိုပါတယ်
တမိုင်းဆိုင်ရာကိစ္စတို့ JMC ကိစ္စတို့ဒါလည်းအသေးစိတ်ဆွေးနွေးခဲ့တယ်။ NCA ရဲ့အဓိပ္ပာယ်တတ်မှတ်ချက်မှလည်းကျွန်တော်ဒါဘယ်လိုဆက်ဆက်ပြီးတော့ဘယ်လိုလုပ်မှလဲလဲကျွန်တော်ဆွေးနွေးခဲ့တယ်။2021အလွန်မှာ framework ကိုဘယ်လိုပြင်ဆင်သွားပြီးတော့ဆက်ဆက်လုပ်သားကြမလဲလို့ဒါလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ ရင်ချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနှစ်ဖက်တဘောထားစုစည်းချက်ရှိချက်ကိုသဘောတူညီနိုင်ခဲ့ပြီး JICMC ဝေးကိုလာမယ့်ဇန်နဝါရီလလက်ဆံပိုင်းမှာကျင်းပပြီးရင်တော့ရင်ချမ်းရေးလုပ်ငန်းစဉ်တွေကို NCA စာချုပ်အတိုင်းဆက်လက်အကောင့်ထဲပေါ်နိုင်မယ်လို့လည်းအစိုးရရင်ချမ်းရေးအကြံပေးပွဲကိုဦးလောက်မောင်ရွှေကပြောပါတယ
်။ JICM ပြီးသွားရင်တော့ဒီ NCA process အတိုင်းဆောင်ရွက်မယ့်လုပ်ငန်းတွေရှိတယ်။အဲ့ဒီလုပ်ငန်းတွေအတိုင်းဆက်သွားပြီးရင်တော့ဒီပထမဒီနေဦးပိုင်းလောက်မှာပြင်ဆင်ဒီတော့တော့မဲ့ UBC ရှိတယ်။အဲ့ဒီမှာသဘောထားကြဖို့ကတော့အခုအချမ်းမြင့်ကျွန်တော်တို့သွားနေတဲ့ process ရဲ့ပြီးတော့မူဝါဒအချမ်းမြင့်တွေကိုအချမ်းမြင့်ပြောနေရှိတယ်။ကျန်တဲ့အသေးစိတ်ကိုတော့ GNCN ဒီအစီအစဉ်ပြီးတဲ့အချိန်မှာဆက်ပြီးတော့ကျွန်တော်တို့နှစ်ဖက်ကြည့်နေရမယ်။ပြီးရင်တော့ PPDGC တို့အစီအစဉ်တွေအားတစ်ဆင့်ဒေါ်ကောင်ကော်မတီတွေအစီအစဉ်တွေအားတစ်ဆင့်ဆက်ပြီးတော့သဘောထားတွေကိုကျွန်တော်တို့ညှိနှိုင်းပြီးရင်တော့ဒါ NC process အတိုင်းပဲဆက်သွားမှာ
။သမတော်ရဲ့လုံခြုံရေးအကြောင်းပြချက်ကြောင့်နားလည်မှုလွဲမှားပြီးအပြည့်ရတိုင်းရင်းသားလင်းနေကန်ဆဲဖွဲ့ရဲ့ငိမ့်ချိုင်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်ဆက်မလာရောက်နိုင်တဲ့အတွက်ရှစ်ကြိမ်မြောက် JICMC ဝေးကိုပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာကျင်းပဖို့ရက်သတ်မှတ်ခဲ့ပေမဲ့လည်းပြက်ပြယ်ခဲ့ရပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ကအဆိုတင်တွင်းခဲ့ပါတယ်။ပူရီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လဝကအရာရှိ3ဦးကိုအမြင်မတိလက်နက်ကင်အဖွဲ့တစ်ခုကနေဖမ်းဆီးသွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းကနေခြားသတင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို line number 1925 30 နဲ့ line number 190လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American Democrat Donald Trump ကသူ့ပေါ်တရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အတိုက်ခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။နိုင်ငံတော်လုံခြုံရေးကိုချင်းချောက်မှုအဖြစ်ဆွဆွပြီးတရားစွဲကိုထက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့တဲ့ဒီမိုကရက်တွေကအခုအခါအချိန်ဆွဲနေတာလိန်ညာတဲ့လောက်ရဖြစ်နေ Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ဒီရင်းနေမှာကျင်းပမဲ့ထရူရွေးကောက်ပွဲကြရင်လေခွတ်ပါတီကိုဥဆောင်ရွေးခတ်မဲ့တမနာလောင်းရွေးပွဲဒီနေ့ပါတီတွေမှာကျင်းပနေပါတယ်။ဒီနေ့ထဲနှစ်ချိန်လောက်ခဲ့တဲ့ရွေးကောက်ပွဲတွေမှာလေခွတ်ပါတီကအပြတ်အသတ်အနိုင်မရခဲ့တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နက်တယာဟုကလည်းညွန်ပေါင်းဆူရမဖွင့်နိုင်တဲ့ကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြန်ပြဲဂီဒီယွန်ဆာကသူသာပိုတင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်ဆိုပြီးတော့လည်းမဲဆွဲပြောဆိုထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နယ်နယ်မြေညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပစ်ကတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်သေဆုံးပြီးအိန္ဒိယစစ်သား1ယောက်လည်းသေဆုံးသွားတဲ့အကြောင်းနှစ်ဖက်တောင်းရှိသူတွေကပြောပါတယ်။ဒေဝါမြို့မှာအိန္ဒိယဘက်ကပစ်ခတ်ရကစစ်သား2ယောက်သေဆုံးသွားခဲ့ပြီးတဲ့နောက်ပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာခရစ်စမတ်နေ့တုန်းကတိုက်ခတ်သွားခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်လူ73ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းတောင်ရှိသူတွေကပြောပါတယ်ဖန်ဖုံတိုင်ဖုံမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာပြတ်သန်းတက်ခတ်စဉ်တနားလီတိုင်နှုန်းကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်ထောင်ချီတင်းရှောင်ခဲ့ကြပြီးစာတင်ကြောင်းတွေအားစားယူနေတဲ့အစိုးရအဆောက်အဦတွေမှလည်းလူပေါင်းထောင်ထောင်ချီယာယီခိုလုံခဲ့ကြရပါတယ
်သတင်းကြေညာကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစီအစဉ်ထုတ်လို့ရင်းမှုကအမတ်စုမြတ်မွန်ဖြစ်ပြီးတော့ အသံဖန်းအင်ဂျင်နီယာကတော့ Dexter Wondrick ဖြစ်ပါတယ်။ View American အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနီမီတာ25 30 51နဲ့လိုင်းနံပါတ်190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.